ပကံရှင်းဟောင်းယဉ်ကျေးမှုဒေတာမှရှိတဲ့ဈေးဒီပထိုးတွေမိုးရွာသွန်းမှုများတဲ့အချိန်ကြောင့်ထိခိုက်ပျက်စီးမှုတွေရှိနေပါတယ်။မိုးရွာသွန်းတဲ့အချိန်ကြောင့်ပြုပြင်မှုတွေကိုတဖြည်းဖြည်းချင်းစတင်နေပြီးဒေတာကန်လူလူတွေကတော့အမွေနှစ်ထင်းသိမ်းရေးလုပ်ငန်းတွေကိုအရှိန်ညစ်ဆောင်ရွက်စီတင်ကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုလက်တင်ပြထိုက်ကပြောပြမှာပါ။ပကံဒေတာမှပြီးခဲ့တဲ့နှစ်တွေကထက်ဒီနှစ်ထဲမိုးများလာကြောင်းလူနေရွက်တည်တဲ့မြေရေဝင်ရောက်မှုရှိသလိုဖျားစီတီတွေမှာလည်းမိုးများပြီးရေတက်တဲ့အချိန်ကြောင့်အုံနိုင်ရန်ပြိုကျပျက်စီးတာတွေရှိပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကဖျားအမှတ်948ဆူလာမနီဂူဗျာကြီးရဲ့မဟာယာဥဒ္ဒတိုင်းအတွင်းမိုးရေဝင်ရောက်လို့ပြိုကျပျက်စီးတဲ့အခြေအနေဖြစ်ခဲ့ပါတယ်။ရှင်းအောင်သုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနပုဂံဌာနခွဲကပြုစုထားတဲ့စီရင်အရာဆိုရင်တော့မိုးများတဲ့အချိန်ကြောင့်ပြုပြင်ထိန်းသိမ်းဖို့လိုတဲ့ဈေးတီပေါင်းက40ဝန်းကျင်ရှိပါတယ်။လောလောဆယ်မှာတော့ရာသီဥတုအခြေအနေကြောင့်ဈေးတီ၄စုကိုအရင်ဆုံးပြုပြင်ထိန်းသိမ်းတာလုပ်နေတယ်လို့အဲ့ဒီဌာနကညွှန်ကြားရင်းမှုဒေါက်တာတန်းထိုက်က VOE ကိုပြောပါတယ
်။လက်ရှိတော့ဟိုပေါ့နော်ဟိုတောက်လျှောက်ရွာနေတော့ပြင်လို့ရတဲ့အပိုင်းကတော့တော့ဈေးတီစုကတော့စပြီးပြင်တယ်။ကျွန်တော်ရဲ့အပိုင်းကတော့ဟိုအရေးပေါ်ဆက်ပြီးတော့မတင်အုပ်ထားအနေထားပေါ့။မိုးပြက်ပြီးဆိုရင်တစ်ခါတည်းဟိုတောက်လျှောက်ထိန်းသိမ်းလုပ်မယ်လို့ပြောပါမှာဗျ။အခုကျွန်တော်တို့ဌာနရည်မဟုတ်ပါဘူးဒီဒေသရဲ့ဒီလူမျိုးရေးအဖွဲ့အစည်းတွေမိသားအဖွဲ့အစည်းဌာနဆိုင်ရာအားလုံးတော့ကိုအားလုံးဝိုင်းထိန်နေတာပေါ့နော်ဒီမိုးရွာကြီးဆိုရဲကဘုရားကြီးစီတီတွေကနှစ်ကာလလဲထောင်ချီရှိနေတဲ့ရှောင်းဆောင်တွေဖြစ်နေတော့ဘာလို့လဲဆိုတော့ကျွန်တော်ခေတ်သစ်အဆောင်တွေတော့ကျွန်တော်တို့ပြည့်စည်ရုံရင်းမှုတွေချက်သေးတာပဲလေအဲ့တော့ဒီရှောင်းဆောင်တို့ထိလဲရှာတယ်ရှောင်းဆောင်တွေထိလဲမှုကတော့သူများတဲ့ဆိုင်တော့ပို့တာပေါ့အဲ့တော့ကျွန်တော်တို့ကဒီအတက်နိုင်ဆုံးပေါ့ခုနကဒီအကွဲကြောင်းတွေရှိတဲ့ဟိုရှောင်းဆောင်တွေဆိုကျွန်တော်တို့ကဒီ temporary measure ပေါ့ကျွန်တော်တို့လုပ်တဲ့လုပ်ငန်းတွေရှိတယ
်။ကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်တဲ့ပကံရှိဟောင်းရင်းကျင်းမှုဒေတာမှာဖျားစီတီပေါင်း3800ကျော်ရှိပါတယ်။လူစီများထင်ရှားတဲ့ဖျားစီတီတော်တွေအပြင်ပြုပြင်ထိန်းသိမ်းဖို့လိုနေတဲ့စီတီတော်တွေကိုလည်းအများဆုံးဆောင်ရွက်ပေးဖို့ဒေတာကံတွေကလိုလားကြပါတယ်။နှစ်ပေါင်းထောင်ချီတည်ရှိလာတဲ့စီတီပထိုးတွေဟာပုံမှန်ပြုပြင်ထိန်းသိမ်းဖို့လိုအပ်တယ်လို့အခုလိုရာသီဥတုတန်းကြောင့်ယူရင်ပြည့်စုံမှုတွေလည်းရှိလာတာကြောင့်ဒါတွေကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုတယ်လို့ဗကံဒေတာကံအလန်းညွန်ကိုမင်းတင်ကပြောပါတယ်
။ဖျားတွေပုံမှာပင်လေပေါက်တာတွေရှိတယ်။ဖျားတွေကိုတော့ခတ်ပြီးပိတ်လိုက်ပြီးတိုင်းပစ်ထားတယ်။အဲဒါဖျားအပေါ်တတ်တယ်မှာနှစ်ချီတွေပိတ်ပြီးတဲ့အချိန်မှာရေထွက်ပေါက်ရဲ့ရေမစစ်နိုင်တော့ခါကျတော့ဒုတိယပစ်ဆက်ပုံမှာရေတွေကအိုင်ပြီးရေကရေထွက်ပေါက်ကမစစ်နိုင်တဲ့အတွက်ဆင်းလို့ရတဲ့အဲဒီစိတ်ပြီးရမှာအောက်ကမျက်နှာကြက်တွေကိုဆင်းတော့တာပေါ့ဗျာ။အဲ့ဒီနေ့ကျတည်းကနေပြီးမှနိုင်ငံပကြီးတွေတက်ရှင်းသွားပြီးနိုင်ငံပကြီးတွေပါပြစီတာအဓိကပကံရှိဟောင်းဌာနသုတ်ခတ်ပြီးမှပိတ်လိုက်တာကိုထိမ့်သိမ့်နေဆိုပြီးမှသူတို့စိတ်ထဲမှာနေနေတဲ့အသိပညာကိုအားနည်းနေတာပေါ့ဗျာဖျားတွေကိုပိတ်ပြီးထိမ့်သိမ့်လိုက်တဲ့အတွက်လူဝင်လူရွက်မရှိတော့ဖျားတွေထဲမှာဘာတွေဖြစ်ပြက်နေတယ်ဘယ်လိုတွေပြစီနေတယ်ဘယ်လိုတွေပိတ်ဆို့နေတယ်အပေါ်ဓာတ်ဒီမှာအဲအောက်ဓာတ်ဒီမှာဘယ်လိုတွေခြားတွေတက်နေတယ်ဆိုတာတွေကိုမသိရဘူးလေသူတို့လည်းဝင်ပြီးကြည့်ပြီးစစ်တာမျိုးတွေမရှိဘူးသူတို့ရဲ့ဌာနရဲ့အင်အားနဲ့လည်းအဲ့လိုမျိုးတွေဖြစ်ပြရမှာကြည့်ဖို့မနိုင်ဘူးခင်ဗျားတွေကိုနေစင်လေ
ကမ္ဘာရင်ကျင်းမှုအမွေနှစ်တက်မှတ်ထားတဲ့ဒေတာတွေကိုကာကွယ်ထင်းသိမ်းဖို့အတွက်ရင်ကျင်းမှုအမွေနှစ်ဒေတာများကာကွယ်ထင်းသိမ်းရေးဥပဒေကို2019ခုနှစ်ဖေဖော်ဝါရီလတုန်းကပြဋ္ဌာန်းထားပါတယ်ဥပဒေရဲ့အဓိကရွေးချက်ထဲမှာတဘာဝ BND ရဲ့လူတွေနဲ့တိရိစ္ဆာန်တွေကြောင့်ဖြစ်လာမဲ့ရိုးရွင်ဆုံးရှုံးမှုတွေမဖြစ်စေဖို့ရင်းချင်းမှုအမွေနှစ်တွေကိုရင်းရှိတည်ရဖို့ထိန်းသိမ်းရမယ်လို့သတ်မှတ်ထားပါတယ်။ဥပဒေသတ်မှတ်ချက်တွေစီစဉ်ရထားချက်တွေရှိနေပြီးမယ်လေပကံပြေသားဟာအမွေနှစ်တွေထိန်းသိမ်းဆောင်ရှောက်မှုအားနည်းလို့ပြည့်စည်တာများတယ်လို့ဒေသခံတွေကမှတ်ချက်ပြုပါတယ်။
ဒီရေမှုမွေနဲ့ဒေတာတော်ရဲ့ထင်းသိမ်းဥပဒေမှာရေအောင်နဲ့မှာဒီအနီရောင်တုံနဲ့မှာဘာတွေလုပ်ရမလဲဒီရေမှုဒေတာတွေမှာဘာတွေလုပ်ရမလဲဆိုတာကိုတစ်ခါလေးတော့သူခါတယ်ကပါပြီးသားပေါ့ဗျာဥပဒေကိုလည်းဒီမျိုးဆိုင်ဘူးအခု UNESCO တင်ထားတဲ့ management plan ဆိုတာရှိတယ်မြန်မာအစိုးရအနေနဲ့ UNESCO ကဒါတွေလုပ်ပါမယ်လို့ကြေညာထားတဲ့ဟာတွေကိုမလေ့လာဘဲနဲ့ရှောက်ပြီးရမှာလုပ်နေကြတဲ့အတွက်ပကံပစ္စည်းတွေလို့ပြောလို့အခုလိုဖြစ်နေတယ်လို့ပြောလို့ရတာပေါ့ဒီချိန်မှာတော့ပြောရတာကတော့ပြောလို့မရပေမဲ့နောင်အေးဆေးဖြစ်သွားတဲ့ချိန်မှာဒေသခံလူစုကိုခြေခံပြရမှလို့တယ်ဘမွေနဲ့ထိန်းသိမ်းရေးတခုကိုလုပ်တင်တယ်လို့ပြော
ပကံဒေသမှာပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေပုံမှန်ဆောင်ရွက်နေပြီး တ်ဆိုင်ရာအဖွဲ့လိုက်ပြည်စီဆောက်ရှောက်မှုတွေအပေါ်တွက်ချက်ဆောင်ရွက်တာတွေရှိတယ်လို့ဒေါက်တာတန်ထက်ကပြောပါတယ်
ကွာမွေနဲ့ဆိုင်လည်းဖြစ်တယ်ဒီမှာတမျိုးသားလုံးရမွေနဲ့လည်းဖြစ်တယ်ဆိုတော့အခုအားလုံးကတော့ဒီမြေတွေ့နေရတဲ့ဒီလူမှုကွန်ရက်မှာတွေ့နေရတဲ့အနေအထားကြီးဆိုရင်ကြပါကျွန်တော်လည်းဟိုဒေတာလည်းဖြစ်တယ်ကိုယ့်ဌာနလည်းအနီးကပ်စောင့်ရှောက်တယ်ပို့ပြီးတော့ဆွေးနွေးစီရှိပါတယ်ကျွန်တော်ဒီအမွေနှစ်ဒီကိုရေးရှည်တည်တံ့ဖို့အတွက်ကျွန်တော်တို့ဒီအခုကျွန်တော်လက်ပေါင်းဆက်ပြီးကျွန်တော်တို့အဖွဲ့တွေမဟုတ်ပါဘူးဒေတာရဲ့ဒီလူမှုရေးအဖွဲ့တွေဟောအားလုံးပေါ့ပုံဝင်ရမှာရှိတဲ့အဖွဲ့စီးပြီးအကုန်လုံးတော့ကျွန်တော်လက်ရှိတိုင်းပြီးဝိုင်းဝန်းထိန်းသိမ်းစောင့်ရှောက်နေပါတယ်ပေါ့အဲ့ဒါလေးတော့ကျွန်တော်ဖိစီခြင်းပါတယ်ဆွေးနွေးစီရှိတာလေးတော့ကျွန်တော်ကျေးဇူးတင်ပါတယ
်မိုးကြီးရေတက်တဲ့အချိန်ကြောင့်ဒီအပိုင်းတွေတဲ့ပြူချပျက်စီးမှုတွေရှိနေတဲ့ပကံဒေတာကဇီတီပထိုးတွေပြုပြင်ထိမ့်သိမ့်ဖို့လိုနေတယ်လို့ဒေတာရင်းကယောခါနဲ့နိုင်ငံကြီးအချုပ်အခြာကြောင့်ပကံဒေတာခီးသွွားဝင်ရောက်မှုခါလဲမရှိတလို့ပြောနေသွားတယ်လို့ဒေတာကံတွေကပြောပါတယ်ခီးသွွားဧည့်သည်တွေကိုနှိခိုးပြီးလောက်ကန်စားတော့နေတဲ့ဒေတာကံတွေလည်းအခက်အခဲတွေရှိနေပါတယ်ရှင်